ထိုင်းဝင်ကြီးချုပ်ဟောင်ရှင်းလက်ရှင်နဝတ်ရဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်ကြောင်းထိုင်းအစိုးရကပြောဆိုပါတယ်။ဝင်ကြီးချုပ်ဟောင်ရှင်းလက်ကသူမတာဝန်ယူခြင်းကချက်မှတ်ကျင့်သုံးခဲ့တဲ့အစိုးရဘက်ကငွေကြေးစိုက်ထုတ်ပြီးစဘာဝယ်ယူတဲ့အစီအစဉ်မအောင်မမြင်ဖြစ်မှုနဲ့ပတ်သက်ပြီးဖြစ်တဲ့စီရင်ချက်မချမီပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးခဲ့တာပါ။မစ်ရင်းလက်ကတန်တမန်နိုင်ငံကူးလက်မှတ်နှစ်ခုနဲ့ပုံကိုရေးသုံးနိုင်ငံကူးလက်မှတ်နှစ်ခုကိုဆောင်ခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝင်ကြီးဌာနကပြောပါတယ်။ဝင်ကြီးချုပ်ဟောင်ရှင်းလက်ကိုအစဉ်အချိန်မဲ့ဆောင်ရွက်မှုဆွဲချက်နဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းထိုင်းတရားရုံးချုပ်ကမျက်ကွယ်ထောက်နှံ၅နှစ်ချမှတ်ခဲ့ပါတယ်။မစ်ရင်းလက်ကပြစ်ဒဏ်စီရင်ချက်မချေညာခင်မှာထိုင်းနိုင်ငံကနေထွက်ပြေးသွားတာဖြစ်ပါတယ်။စီးရတဲ့လယ်သမားတွေထံကစဘာကိုဈေးကွက်ပေါက်ဈေးထက်ပိုပြီးဝယ်ယူပြီးနောက်မှဈေးနှုန်းတင်ပြန်ရောင်းဖို့စဉ်းစားချက်နဲ့ဆောင်ရွက်ခဲ့တဲ့အစိုးရရဲ့စဘာဝယ်ယူရေးအစီအစဉ်ကြောင့်ထိုင်းအစိုးရကဒေါ်လာတန်တထောင်လောက်အရှုံးပေါ်ခဲ့တာပါ။မစ်ရင်းလက်ကတော့ဒီဆွဆွဲချက်တွေဟာနိုင်ငံရေးရွေးချက်ရှိတဲ့လောက်ရက်ဖြစ်တယ်လို့ပြောဆိုပြီးဆွဲချက်တွေကိုညှင်းပါတယ်။ဝန်ကြီးချုပ်ဟောင်ရှင်းလက်ဟာဗြိတိန်နိုင်ငံမှာရှိနေတယ်လို့ယုံကြည်ရကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပေမဲ့သူမဘယ်မှာရှိနေတယ်လဲဆိုတာကိုတော့အတိအကျမသိရပါဘူးရှင်။